အငယ်ဥက္ကင်ကြီးခင်ဗျာဒီနေ့ပြည်ခံမျိုးပါတီရဲ့နေပြည်တော်ဌာနချုပ်မှလုံးကျင်းပတဲ့မျိုးသားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းငញ្ញန်ရေးအလုံးစုံဆွေးနွေးပွဲလုပ်နေရမှာပေါ့လေငញ្ញန်ရေးအတွက်ကိုပြည်ခံမျိုးပါတီကဘလို့ပါဝင်ပူးပေါင်းဆောင်ရွက်မလဲဆိုတာလေးအရင်ဆုံးသိပြသေးခင်ဗျာ
ကျွန်တော်ဒီနေ့အလုံးစုံဆွေးနွေးပွဲရတော့နေပြည်တော်ကျွန်တော်ပြည်တော်ပြခိုင်းတဲ့ဖွဲ့စည်းပါတီဌာနချုပ်ရဲ့သင်တန်းကျောင်းမှလုပ်ထားတာ။ဒါပြီးအဖွဲ့မှာတော့ကျွန်တော်ပါတီဥက္ကဋ္ဌကြီးဦးသိန်းစင်တယောက်ပြင်ပေးခွင့်ပြောပါတယ်။ကျွန်တော်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဌာနချုပ်နဲ့တိုင်းနယ်ပြည်နယ်တွေက political ကြေတာခေါ်တာပေါ့။နိုင်ငံရေးကြေတာကျွန်တော်လူ60ခေါ်ပါတယ်။လူ60ခေါ်ပြီးတော့မြို့သားပြည်နယ်တင်းမြေးနဲ့ပြည်တွင်းညီညွတ်ရေးဆိုင်ရာအလုံးစုံဆွေးနွေးပွဲဆိုတာကိုကျွန်တော်တို့အနည်းဆုံး2ရက်ပေါ့လေ။အဲ့လိုလုပ်မဲ့သဘောဖြစ်ပါတယ်။အဲ့ဒီမှာကျွန်တော်ကောင်းစင်တွေခွဲတယ်ဗျ။မြန်မာနိုင်ငံတမိုင်းကျောင်းနဲ့အမျိုးသားပြည်နယ်တင်းမြေးရေးဆိုပြီးကောင်းစင်တခုခွဲတယ်။နောက်ဒုတိယကျွန်တော်ပြည်ထောင်စုညီညွတ်ရေးတည်ဆောက်မှုစာဝန်ချက်များဆိုပြီးတော့အဲ့လိုကောင်းစင်တခုခွဲပါတယ်။နောက်တိုင်းရင်းသားစီးနှုန်းညီညွတ်ရေးကိုဥတီတော်ဖက်ဒရယ်ပြည်ထောင်စုပေါ်ဆောင်ရေးဆိုပြီးကောင်းစင်။ပြီးတော့ပြည်ထောင်စုအတွင်းရှိဒီနားခံပြေးတိုင်းရင်းသားစီးနှုန်းညီညွတ်ရေးနဲ့အထုတ်ချအနာဒီနားခံပြေးဆိုတော့ကောင်းစင်တခု။အဲ့လိုအစုအဖွဲ့၄စုကသူ့အတူဆွေးနွေးပြီးတော့ဒီပေါ်မှာမြို့သားပြည်နယ်တင်းမြေးရေးနဲ့ပြည်တွင်းညီညွတ်ရေးဆိုင်ရာဆိုင်ရာနဲ့ပတ်သက်ပြီးတော့ကျွန်တော်ပါတီရဲ့သဘောထားတရားထွက်လာမှာပေါ့။အဲ့လိုထွက်အောင်ကျွန်တော်ဆွေးနွေးတဲ့ပေါ်ဖြစ်ပါတယ
်။ဒီနေ့အခမ်းအနားမှာဒီပါတီဥက္ကဋ္ဌဦးသိန်းစိန်လည်းတက်ရောက်တယ်ဆိုတော့သူကရောဘာတွေများလမ်းညွန်မှာကြတာမျိုးရှိခဲ့ပါသေးလဲဗျ။
ဥဒိုင်းအင်းနေရတော့ကျွန်တော်တို့အရင်တမိုင်းဦးသိန်းစိန်ကောင်းဆောင်တဲ့အစိုးရလက်ထက်ကငင်းငယ်ဆရာဆောင်ရွက်ချက်တွေကိုအသေးစိတ်ပြောပါတယ်။ဥဒါဒီကောင်းဆောင်ပုံပြီးပြီးတော့ကျွန်တော်တို့ပါတီရဲ့တက်တီရဲ့သဘောထားအကူအညီပေးရမယ့်ကိစ္စတွေရောဒီ workshop ကအများရဲ့သုံးသပ်ချက်ကိုကျွန်တော်နည်းနည်းလေးဆောက်လေးပါ
။အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ပြည်တွင်းငင်းငယ်ရေးအလုံးယုံဆွေးနွေးပွဲကနေထွက်ပေါ်လာတဲ့ရလဒ်တွေပေါ့လေ။အဲ့ဒီဥစ္စာတွေကိုရောဟိုအငယ်တို့ဘလို့များဆက်လက်အကောင့်တွေပုံမလဲ။ဆိုလိုတာရောဗျာဒီ21ရာစုပင်လုံကြီးလာကန်ကိစ္စမှာဘလို့များပူပေါင်းပါဝင်ဆောင်ရွက်မလဲ။အဲ့ဒါလေးလည်းသိပြရသေးဗျာ။
ကျွန်တော်ကဒီပြည်တော်စုညီညာရေးတိဆောက်မှုဆောင်ရွက်ချက်များဆိုတဲ့အစုအဖွဲ့နဲ့ပတ်သက်ပြီးကျွန်တော်ပါလာပေါ့ကျွန်တော်ကိုယ်တိုင်လည်းညီညာရေးမှာကျွန်တော်ပြည်တော်စုဝန်ကြီးဘုရားမှာတောက်ချောက်ကျွန်တော်ပါခဲ့တာလေနိုင်ငံတော်သမရိုင်းဦးသိန်းစိန်တို့လက်ထက်ကဆောင်ရွက်ချက်တွေကိုကျွန်တော်အသေးစိတ်ရေးမှတ်သားမှတ်ဖွဲ့တယ်ကျွန်တော်ရှင်းပြတယ်နောက်ဆုံး NCA လို့ခေါ်တဲ့ Nationwide Ceasefire Accord ပေါ်တဲ့အထိပေါ့ NCA ပေါ်လာပြီးတော့ NCA ကနေတစ်ဆင့်သူဆက်လုပ်နေတဲ့ခါလေးပေါ့ GMC လို့ခေါ်တဲ့ Joint Monitoring Committee ဖွဲ့တာလေ UPDGC လို့ခေါ်တဲ့နိုင်ငံရေးဆိုင်ရာအဖွဲ့တွေဖွဲ့တာလေဒါတွေဆက်လုပ်တာပြီးတော့ဒါနဲ့ကျွန်တော်ဒီဘက်အစိုးရအသေးကိုလွှဲပေးတဲ့အခြေအနေကျွန်တော်ပြောပြတယ်ဒီဘက်အစိုးရအသေးလက်ထက်ကြတဲ့ခါကျတော့ကျွန်တော်တို့မူလကတော့ဖြစ်ကဆိုင်ပြီးလို့ချင်းကျွန်တော် political dialogue ပေါ့နိုင်ငံတကာစုစုလို့ပြောပါပေါ့ဒီဘက်မှာကျွန်တော်အဖော်ဝင်နေနေပြောင်းတာပေါ့နော်ဒီဘက်ကျတော့ကျွန်တော်20ရာစုပင်လုံကြီးလာကန်းလို့ပြောတာပေါ့ပင်လုံလို့ပြောတဲ့လူတိုင်းနဲ့ပင်လုံစာချုပ်တို့ပင်လုံစိတ်ဓာတ်တို့ပင်လုံဂရီကုတ်တို့တို့ဒီလိုတွေပါလာတယ်အဲဒီအပေါ်မှာခုလောလောဆယ်ကျွန်တော်မိုင်းကြံမှာလုပ်နေတဲ့လက်နက်ကိုင်ဖွဲ့စည်းတဲ့တော့နေ့စဉ်ဆွေးနွေးချက်တွေကျွန်တော်ပြရတဲ့လောက်အပေါ်မှာတာကျွန်တော်ဆွေးနွေးတယ်အဓိကတော့ကျွန်တော်ငင်းငယ်လေးကိုမြန်မြန်စာရတယ်ပေါ့ဒါရီကတော့20ရာစုပင်လုံကြီးလာကန်းကိုတင်တဲ့ခါမှာတဲ့အစုဖွဲ့တွေအများကြီးပါလာအောင်ပါဘူးသူကပါလာမယ်တပ်မတော်ပါလာမယ်နိုင်ငံရေးပါတီပါလာမယ်ငင်းကြပုံကြပြောကြဆွေးကြဆွေးနွေးကြအောင်ပါချင်ပါဘူးအဲ့ဒီကိစ္စတွေမှာသိပြီးမနှောင့်နှေးရအောင်ကျွန်တော်ဘေကန္နာကနေကူညီပေးဖို့တင့်တယ်ဆိုတာလေးကျွန်တော်ဆွေးနွေးတဲ့ပေါ်ပါ
ဒီ21ရာစုပင်လုံကြီးလာကအငယ်ကုနာပြောလို့ပေါ့နှောင့်နှေးကြံ့ကြမှုတွေမရှိအောင်ဆိုလို့ရှိရင်ဘယ်လိုနည်းလမ်းကအကောင်းဆုံးဖြစ်မယ်လို့ကအငယ်ပြောနိုင်မလားဗ
ျကုနာပြောတော့ပေါ့ဗျ21ရာစုပင်လုံကြီးလာကလို့ပြောရတဲ့အတွက်ကြောင့်ကုနာလိုပင်လုံစာချုပ်တို့ပင်လုံစိတ်ဓာတ်တို့ပင်လုံဂရီကုတ်တို့ပါလာတာပေါ့အဲဆိုတော့ဒီနေရာမှာပင်လုံအထူးသဖြင့်တော့ပင်လုံဂရီကုတ်နဲ့ပတ်သက်ပြီးတော့ကျွန်တော်ဒီပင်လုံစာချုပ်ပေါ်စဉ်ကပေးခဲ့တဲ့ဂရီကုတ်တွေနောက်1950ခုနှစ်ပြည်ဖို့စီမချင်းကဥပဒေရေးဆွဲတဲ့အခါမှာအဲဒီဒီလိုထုတ်တော့အဲဒီကောင်ကောင်းဆောင်တွေပြောခဲ့တဲ့မိကုတ်တွေဒါကျွန်တော်ပြန်လေ့လာတယ်အဲဒီပေါ်မှာအချို့ကနားလည်မှုလွဲပြီးတော့ပေါ့လေဒီချက်ကလေးပြတင်ပြတောင်းဆိုရင်ကောင်းမလားအဲစပ်ဖြစ်ဖြစ်လက်ရှိအခြေအနေနဲ့ပြည်ရင်အေးချမ်းမှုပြပြနေတဲ့အခြေအနေမျိုးရောက်တယ်ဆိုတော့ဒါတွေကအခြေအမိကြီးလိုက်ဆွေးနွေးရမယ့်ကိစ္စတွေအဲ့ဒါတွေကတော့ဘာဒီတင်မှကျွန်တော်တို့မသိသေးဘူးပြီးတော့ကျွန်တော်လည်းလောလောဆယ်ဘာမှပြောလို့မရဘူးမိုင်းကြံကြီးလာကန်တော့တကယ်တော့ကျွန်တော်ဟိုဘာဒီဆွေးနွေးတယ်ဘာဒီဆုံးဖြတ်တယ်ဆိုတော့ကျွန်တော်တိတ်ပြီးတော့ကျွန်တော်တရားကိုကြည့်ရပြသိရတာပါမဟုတ်ဘူးပြင်လာတဲ့အခါကြမော်လားကြမော်လားဒါတွေကျွန်တော်ဝိုင်းဝန်းကူညီမဲ့သဘောဖြစ်မယ်ကြီးကျွန်တော်တို့ကကျန်တဲ့တရားတွေရတဲ့ချက်လက်ကိုမူတည်ပြီးတော့ဒီချက်တွေတည်ရင်ဖြစ်ဥပမာဖြစ်ပေါ့ဗျာအမျိုးသားပြည်နယ်တို့အမျိုးသားများပြည်နယ်တို့သူပြောကြဆိုရရှိတယ်ဒါတွေကလူမှုကွေးတွေမှာတွေ့ရတာဒါတွေကလည်းတင်လာတယ်ဆိုရင်ဒါတွေနဲ့ပတ်သက်ပြီးတော့များအငြင်းကုန်ဖြစ်ကြမလားအဲ့ဆက်ပြီးပြန်ဒါလည်းကျွန်တော်စဉ်းစားတာပေါ့ငယ်တင်လာတဲ့အခါကြမော်တာကြမော်တာကျွန်တော်ဒါဝိုင်းဝန်းဆွေးနွေးရမယ့်သဘောလေးဖြစ်ပါတယ်
အငယ်ဦးခင်ကြီးအခုလိုပြေးကြပေးတာကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ကောင်းပါခင်ဗျာကောင်းပါခင်ဗျာကျေးဇူးပါတယ်ခင်ဗျာ